မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးစစ်သားအသုံးပြုမှုတားမြစ်ရေးစာချုပ်မှာလက်မှတ်ထိုးပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့2014ခုနှစ်အတွင်းမှာပဲမြန်မာစစ်တပ်တွင်ကကလေးစစ်သား400ကျော်ကိုလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုထုတ်ပြန်ပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးစစ်သားအသုံးပြုမှုတားဆီးရေးကုလသမဂ္ဂစာချုပ်မှာ2012ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတော့အဲဒီထဲကဆိုရင်စုစုပေါင်းကလေးစစ်သား600နီးပါးကိုပြန်လွှတ်ပေးခဲ့တယ်လို့လည်းဆိုပါတယ်။ဒီမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုရှိနေစေဖြစ်တဲ့နိုင်ငံတနိုင်ငံအဖြစ်နှစ်အကြတန်ကြာကလေးကနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရတာပါအမေရိကန်အစိုးရကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာလည်းကလေးစစ်သားအသုံးပြုစေနိုင်ငံအဖြစ်မြန်မာနိုင်ငံကိုသတ်မှတ်ထားသလိုဒီအတွက်အရေးယူပိတ်ဆို့မှုတွေကိုဥပဒေအရဆက်ထားမယ်လို့သမ္မတဥပမာကဆုံးဖြတ်ခဲ့ပါတယ်ဒီအရေးယူမှုအရမြန်မာနိုင်ငံကိုစစ်ဖက်ဆိုင်ရာလက်နက်ပစ္စည်းတွေရောင်းချခွင့်ပိတ်ပင်ထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂသဘောတူစာချုပ်ကိုလက်မှတ်ထိုးပြီးကြတဲ့ကဆိုရင်မြန်မာအစိုးရရောစစ်တပ်နဲ့ပါကလေးစစ်သားစုဆောင်အသုံးပြုမှုကိုအဆုံးသတ်ဖို့ကြိုးပမ်းဆောင်ရွက်မှုတွေရှိလာတယ်လို့ရန်ကုန်ကုလသမဂ္ဂယုံထားနေကိုယ်စားလှယ်ရီနာတာလော့ဒက်ဇလီယန်ကကလေးစစ်သားတော်များများကိုအခုလိုပြန်လွှတ်ပေးတဲ့အပေါ်မှာထောက်ပြပြီးတော့ချီးကျူးခဲ့ပါတယ်မြန်မာနိုင်ငံတွင်ဆယ်စုနှစ်နဲ့ချီကြာမြင့်နေတဲ့ပြည်တွင်းစစ်အတွင်းမှာမြန်မာစစ်တပ်ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေဘက်ကပါကလေးစစ်သားစုဆောင်အသုံးပြုမှုတွေရှိတယ်ဆိုပြီးတော့နိုင်ငံတကာအစိုးရတွေလူ့အခွင့်အရေးအဖွဲ့အစည်းတွေကထောက်ပြထားကြပါရဲ့ရှင်